2021年6月8日，PRB首相穆里逊那边，NLD巴蒂年内绿党可有也受压迫也给杀了个，是现在上月多美，路阿那亚巴蒂NLD表决也个表述来巴的，人家马来西亚内的前内的宝马NLD的部长，这么苏某首相明年查查那些马新。 那边咯，杨红苗呢？苗子的车嘛，这么多偷看不呢？比方说，越搞越高兴，UEC宝马赶快生产不的个，第二天把车嘛，再带速度路路拉下来。这个内是你的嘛嘞？杨红苗嘛，这么多偷看不？UEC赶快路上不的个，上来路上个比较，苗汉路的车呢，推在电马不的撇开完嘞。 这拍卖嘞，安尼你所有嘞这么多家，人家也没进来买个呢。安那等下被骗了，我们拉手臂，人家被都加买嘞，所以拿瑞信的话嘞，第一次那里哈，越搞越压力股票嘞啊！第二个用的对楼下马路，那是安那亚办的，安那里也表个呀，到达牛牛啊，兄弟们嘞。今后我们看到是越搞越压力股，那么今后我们看到是比如也，当然，但我们不是没有投标那多啊，皮亚比我楼下马路是，就是啊，比如我们也没去办嘞。
แต่เราดูว่าอุบลีนี่แหละเนี่ยมีอะไรก็ต้องจะเพิ่มเนี่ยเนาะที่พี่ยงปงทำอยู่ก็ทำตัวจุดต่างไปเลยแต่เราพี่ยงยังว่าเราอีกเรื่องเดียวเนาะตรงนี้ฉันชิมอยู่ก็เช่นมันยังชิมไม่ใช่แต่ว่าตรงนี้มันทำอยู่เพื่อจะนำเอาผู้คนบางคนอะไรก็ช่างจีเนี่ยมีอยู่ในมันยามาต้องจะเราพี่ยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังย
ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်မှုမရှိတဲ့ဒီဇယ်ဥပဒေတွေကိုလေးစားလိုက်နိုင်ရမယ်။မလေးစားမလိုက်နိုင်ရင်ဒီဥပဒေကိုအသုံးပြုဖို့မလိုအပ်တော့တာကြောင့်ဖြတ်ပြရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကတင်နန်းသားတွေကိုပြောဆိုခဲ့တဲ့အပေါ်မှာအဖွဲ့အစည်းတချို့နဲ့မီဒီယာတွေဘက်ကလိုရာဆွဲပြောဆိုခဲ့တယ်လို့တက်မတော်ပြန်ကြားရေးကဒီကနေ ဥပဒေပေါင်းလဲကနေဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။ဒီသဘောထားကိုအာဏာရပါတီ NLD ပြောခွင့်ရသူကအပြုသဘောမြင်ပါတယ်။
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတော့မှဖြစ်ပါတယ်။တင်းစီမှုစူးစမ်းရင်ဆိုတာနားလည်မှုတွေပါလေလို့ဒီထုတ်ပြန်ချက်မှာတွေ့ပါတယ်။အဲဒီလိုဖြစ်ရင်တော့အကောင်းဆုံးပါပဲခင်ဗျာ။ကျွန်တော်တို့ကတော့ဒီထုတ်ပြန်ချက်ကနော်ဥပဒေစုံမှုကိုအတွက်ထားအင်္ဂံကောင်းနဲ့အဲပေါင်းတဲ့ချက်တွေပဲကျွန်တော်ပြောချင်ပါတယ်။
2020ရွေးကောက်ပွဲမဲဆင်းအငင်းပွားမှုတွေကိုဖြေရှင်းမှုတတိယအကြိမ်လွှတ်တော်မခေါ်ခင်မှာဒုတိယအကြိမ်လွှတ်တော်သက်တမ်းပြန်လည်ခေါ်ယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲရလဒ်အရတတိယအကြိမ်လွှတ်တော်ကိုပဲငိုအစည်းအဝေးတိုင်းခေါ်ယူသွားမှာဖြစ်ပြီးအစိုးရသက်ဖွဲ့စည်းရေးကိုဆောင်ရွက်သွားမယ်လို့ NND ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ
်။အစိုးရသက်ဖွဲ့မှာပါခင်ဗျာ။အဲတော့အစိုးရသက်ဖွဲ့မှာချိန်ဆမှာကျွန်တော်ဥပဒေကဘယ်ရက်ဘယ်ရက်မှာဘာလို့ပြီးလို့ရမလဲဆိုတာသတ်မှတ်ထားပါလိမ့်။သူပြင်တော့ဒီတတိယအကြိမ်ဆိုတော့အတူဒီရွေးကောက်ပွဲပြီးရပောင်းကိုတဲ့အတွက်မဖြစ်မနေခေါ်ရမှာပါ။အဲ့တော့ဒါကိုအောင်မြင်အောင်ခေါ်မယ်။တော်တော်ပြီးရင်တော်တော်ရဲ့အကြီးကြီးတွေရင်းနေဒီရက်တစ်နေ့တော့ဒီပြောင်းစုနဲ့တိုင်းနဲ့ပြည်နဲ့အစိုးရအဖွဲ့တွေရွေးမယ်။နောက်ပြောင်းစုအဆင့်နော်အဖွဲ့ကြီးတွေအဖွဲ့ဝင်တွေရွေးမယ်။ဒါဒီကိုကျွန်တော်တစ်စီရင်းအောင်ရပါပါမယ်ခင်ဗျ။
ပြည်ထောင်စု2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့အပြတ်အသတ်အနိုင်ရခဲ့ပြီးတကယ်လို့ဒီလိုမဟုတ်ပဲမဲကွာချမှုမပြတ်မသားရှိခဲ့ရင်ဒီလိုဖိအားတွေဟာတိကျပိုဆိုးနိုင်တယ်လို့လည်းဒေါက်တာမျိုးညွန့်ကသုံးသပ်ပြောဆိုပါတယ်။ဒီအပေါ်မှာရွေးကောက်ပွဲအနိုင်ရှုံမေးခွန်းထုတ်စရာမလိုအောင်အပြတ်အသတ်မဲပေးခဲ့တာကိုကြည့်ရင်လူလူရဲ့နိုင်ငံရေးရည်ချိန်ကအကောက်မှုရှိတယ်လို့လည်းချီးကျူးပြောဆိုခဲ့ပါတယ်။2020ရွေးကောက်ပွဲအလွန်ကာလလွှတ်တော်ခေါ်ယူကဏ္ဍအချိန်နဲ့အစိုးရအသစ်ဖွဲ့စည်းတော်မယ့်အချိန်အခုလိုအစိုးရနဲ့တက်မတော်ကြားနိုင်ငံရေးတင်းမာမှုတွေပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာသံတမန်အဖွဲ့အစည်းတွေနောက်နိုင်ငံတော်သံဃာနာယကအဖွဲ့ကြီးကတန်ခါတော်တွေ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ရွေးကောက်ပွဲဆောင်ကြီးရေးအဖွဲ့ပေါင်းစုံအရက်ဖတ်လူမှုအဖွဲ့အစည်းတွေဘက်ကစိုးရိမ်ပူပန်ကြောင်းအတိအထိထုတ်ပြောခဲ့သလိုဒီပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းမှလို့တိုက်တွန်းနေကြပါတယ်ရှင်ကျွန်မစွန်မောမှာ